စစ်ကောင်စီကအတင်းကျပ်စစ်မှုထမ်းခိုင်းတဲ့လုပ်ရဟာတိုင်းပြည်အနာဂတ်ကိုဖျက်ဆီးတဲ့လုပ်ရအဖြစ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအရာရှိဟောင်းတွေကဝေဖန်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာကြာရှုံးမှုကိုလက်မခံနိုင်တဲ့အတွက်နိုင်ငံရဲ့မျိုးဆက်တစ်ခုလုံးကိုပြက်စီးအောင်ဖျက်ဆီးနေတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM အဖွဲ့ဝင်တယောက်ဖြစ်တဲ့ရန်ဟီလီကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။စစ်တပ်ရဲ့ကြာရှုံးမှုကိုဒီဥပဒေနဲ့အဖက်ဆင်းနိုင်မှာမဟုတ်ဘူးလို့လည်းမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းကပြောပါတယ်။အွေရောက်သူတွေစစ်မှုထမ်းရမယ့်ဥပဒေကိုကျင့်သုံးမယ့်အကြောင်းစစ်ကောင်စီကဒီလာဇန်းမှာကြေညာလိုက်ပြီးဧပြီလကနေစပြီးလူဦးရေ 9,000 စတင်ခေါ်ယူဖို့သတင်းထုတ်ပြန်လိုက်ပြီးတဲ့နောက်ပြည်တွင်းပြည်ပကဝေဖန်မှုတွေထွက်ပေါ်နေရပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင် FFM ဥက္ကဋ္ဌဟောင်းလည်းဖြစ် SCCM ရဲ့တည်ထောင်သူလည်းဖြစ်တဲ့မစ္စတာမာဇူကီဒါရက်စမန်ကလည်းအတင်းအကျပ်စစ်မှုထမ်းခိုင်းမဲ့အစီအစဉ်ကြောင့်မြန်မာအနာဂတ်ကိုထိခိုက်နိုင်တယ်လို့သတိပေးခဲ့ပါတယ်။စစ်ကောင်စီကတိုက်မီဖွံ့ဖြိုးရေးတည်ငြိမ်အေးချမ်းရေးအတွက်ရည်ရွယ်ပြီးစစ်မှုထမ်းဥပဒေကိုကျင့်သုံးမှာဖြစ်ကြောင်းပြောခဲ့ပေမယ့်လည်းဆေယနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေမှာအထိကအကြဆုံးတွေများလာနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ SCCM ရဲ့အဖွဲ့ဝင်နောက်တစ်ဦးဖြစ်တဲ့ခရစ်စီဒိုတီကတော့တိုက်ပွဲတွေမှာအရှုံးနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာကြံမိကြံရလှုပ်လိုက်တဲ့အစီအစဉ်ဖြစ်လေဝေဖန်ခဲ့ပါတယ်ရှင်။